မြန်မာနိုင်ငံမြို့တော်တင်နေပြီးတော့မှနိုင်ငံတကာလေဆိပ်ကိုဒီကနေ့ဖွင့်လှစ်လိုက်ပါတယ်။တရုတ်စီယာချင်းငွေနဲ့ Asia World Company ကဆောက်လုပ်ခဲ့တဲ့ဒီလေဆိပ်ဟာနိုင်ငံတကာအဆင့်မီဖြစ်တယ်လို့လေဆိပ်ကိုမြင်တွေ့ခဲ့ရသူတွေကပြောကြပါတယ်။ဒါပေမဲ့ကုန်ကျစရိတ်တွေအတွက်ဝင်ငွေပြန်ရနိုင်ဖို့ဒီလေရင်ကွင်းမှာနိုင်ငံတကာလေရင်တွေများဆင့်သက်ဖို့လိုတဲ့အကြောင်းဘန်ကောက်ရုံးကနေမဆွတ်မြတ်မွန်ကအပြည့်အစုံဆက်ပြီးတော့ပြောပြပါမယ်ရှင်။
Asia World Company က2009ခုနှစ်မှာစတင်ဆောက်လုပ်နေတဲ့နေပြည်တော်အပြည်ပြည်ဆိုင်ရာလေဆိပ်ကိုဒီကနေ့တရားဝင်ဖွင့်လှစ်လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံစီကချီးငွေခန့်မှန်းခြေဒေါ်လာ380လောက်အကုန်ခံဆောက်လုပ်ထားတဲ့လေဆိပ်တစ်ဟာနိုင်ငံတကာအဆင့်မီတယ်လို့လေဆိပ်ထဲကိုရောက်ခဲ့တဲ့လုပ်ငန်းရှင်တယောက်ကပြောပြပါတယ်
။ကျွန်တော်တို့ဒီအိန္ဒိယချင်းနိုင်ငံတွေဒီယူရီးယားတို့စင်ကာပူတို့လေမြန်ကွင်းတွေနဲ့အဆင့်တန်းမီအောင်တည်ဆောက်ထားတာတွေ့ရတယ်ပေါ့နော် soft infrastructure ရောဒီ hard infrastructure ရောနှစ်ခုစလုံး in place ဖြစ်နေပြီပေါ့နော်ဒီလေမြန်ကွင်းအသက်ကြီးမှာဆိုရင်သူ package handling တို့ဘာရောစတကယ်ရောနိုင်ငံခြားအဆင့်တန်းမီအကုန်လုံးလုပ်ထားတယ် now ground handling တို့လည်း passenger တွေအကျိုးပို့အတွက် bus ကားတွေအစတကယ်နိုင်ငံခြားအဆင့်မီကားတွေတုံးပြီးတော့လုပ်ထားတာတွေ့ရပါတယ်လေမြန် site ပြီးတော့ bridge တွေပါတယ် sky bridge တွေပါတယ်အစတော်တော်လေးအဆင့်တန်းကောင်းကောင်းမွန်မွန်လှုပ်ထားတာတွေ့ရပါတ
ယ်မြန်မာနိုင်ငံမှာနိုင်ငံတကာလေကြောင်းလိုင်းတွေဆင့်နိုင်တာရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်နဲ့မန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ပဲရှိနေချိန်မှာအခုလိုနေပြည်တော်မှာလေဆိပ်တစ်ဖွင့်တဲ့အတွက်မြန်မာနိုင်ငံကိုလာကြမဲ့သူတွေအတွက်ရွေးစရာရသွားတယ်လို့သူကမြင်ပါတယ
်ရန်ကုန်လေမြန်ကွင်းဆိုလည်းတော်တော်လေးကျက်နေတာကိုကျွန်တော်တွေ့ကြုံရတယ်ပေါ့နော်ဒီ immigration ဖြတ်တာအစကျွန်တော်တို့ဒါကီရီအရန်ရှည်နေပြီးတော့ဟိုအခက်အခဲတွေမျိုးစုံနဲ့ကြုံတွေ့နေရတာပေါ့နော်နောက်ဒီမြန်မာပြည်ကလည်းအခုဖွင့်တဲ့အနေအထားရှိတော့ဧည့်သည်တွေလည်းများတော့ဒီနောက်ဆိုရင်တော့ရန်ကုန်လေမြန်ကွင်းကတော်တော်လေး traffic များမဲ့သဘောမှရှိတယ်အဲ့တော့ဒီလိုနေပြည်တော်လေမြန်ကွင်းအကြီးတကပေါ်ပေါက်လာတယ်ဆိုရင်တော့ကျွန်တော်တို့လာတဲ့ဧည့်သည်တွေအတွက်လည်းအဆင်ပြေပြီးတော့ပုံပြီးချောမွတ်မယ်လို့ထင်ပါတယ်
တခုရှိတာကတော့အစိုးရဝန်ကြီးဌာနတွေရုံးတွေပဲရှိသေးတဲ့နေပြည်တော်ကိုနိုင်ငံသားကကဘာလှည့်ခီးတဲ့တွေလာဖို့စိတ်ဝင်စားပါမလားဆိုတာကမေးခွန်းထုတ်စီရပါခီးတဲ့လိုအပ်ချက်အပေါ်ဝန်ဆောင်မှုပေးရတဲ့လေကြောင်းလိုင်းတွေအနေနဲ့ကလည်းနေပြည်တော်လေဆိပ်ကိုလာဖို့တွက်နိုင်ပါတယ်ဒီတော့ကုန်ကျစရိတ်မြောင်များစွာအကုန်ခံပြီးတော့ဖွင့်ထားတဲ့လေဆိပ်လဲပတ်နိုင်မှုကဝင်ဆောင်ကရဖို့ခီးတဲ့လိုအပ်တာမို့ခီးတဲ့များများလာဖို့တော့လိုပါတယ် Asia World Company ကတော့တစ်နှစ်ကိုခီးတဲ့3တန်းကျော်ကိုဝင်ဆောင်မှုပေးနိုင်အောင်စီစဉ်ထားတယ်လို့ဆိုပါတယ်အဆင့်30ခွဲဆောက်လုပ်နေတဲ့နေပြည်တော်လေဆိပ်ကတပြိုင်တည်းလေရင်ဆယ်စင်းဆင်းသက်နိုင်မဲ့ပထမအဆင့်ပြီးသွားတဲ့အတွက်ဖွင့်လှစ်လိုက်တာပါဒီကနေ့နေပြည်တော်မှာစတင်တဲ့ GMS မဟာမဲခေါင်ဒေတာခွဲစီဝေးပွဲနဲ့အချိန်ကိုက်ဖွင့်လှစ်တာလည်းဖြစ်ပါတယ်။မြန်မာ၊ထိုင်း၊ကမ္ဘောဒီးယား၊လာအိုစ်၊ဗီယက်နမ်နဲ့တရုတ်နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမဲ့ GMS ထိပ်သီးစီဝေးပွဲအတွက်ထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်တရုတ်နိုင်ငံတော်ကောင်စီဝင်ဒိုင်ပင်ကောင်အပါအဝင်ခြံတဲ့နိုင်ငံတွေကခေါင်းဆောင်တွေလည်းအခုနေပြည်တော်မှာရောက်နေကြပါတယ်။ဒီကနေ့လေဆိပ်ဖွင့်ပွဲကိုတော့ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဒိုင်ပင်ကောင်တို့ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ရှင်။